ကမ္ဘာပေါ်လုံးဖွဲ့ချုပ် FIFA စည်းမျဉ်းရရှိရေးပေါ်အကျင့်ပြတ်ချဆမှုနဲ့စတင်စုံစမ်းစစ်ဆေးနေပြီဖြစ်တဲ့အကြောင်းအမေရိကန်နဲ့ဆွစ်ဇာလန်နိုင်ငံတို့ကကြေညာလိုက်ပြီးနောက်မှာပဲအဖွဲ့ချုပ်အတွင်းပြည်ရင်ပြောင်းလဲမှုတွေလုပ်ဖို့ငွေကြေးထောက်ပံ့ကူညီနေတဲ့ဖွဲ့စည်းတွေကတောင်းဆိုလိုက်ကြပါတယ်။အကျင့်ပြတ်ချဆမှုတရားမဝင်ငွေကြေးလွှဲပြောင်းမှုငွေမဲခွာခြားမှုတွေပါဝင်စွဲချက်မြောင်များနဲ့ FIFA စည်းမျဉ်းရရှိ14ယောက်ကိုတရားဆက်ဆိုလိုက်ကြောင်းအမေရိကန်တရားရုံးကြီးဌာနကမနေ့ကကြေညာခဲ့ပြီးနောက်မှာပဲ Critic ကျူးကပ်လုပ်ငန်းဖြစ်တဲ့ Visa ကတော့အပြင်းထန်ဆုံးဝေဖန်ခဲ့တာပါ။ဗီဇာကုမ္ပဏီအနေနဲ့အခြေအကျမကြေမနက်ဖြစ်ခဲ့ရတဲ့အကြောင်းနဲ့ပြည်ရင်ပြောင်းလဲမှုတွေမလုပ်ဘူးဆိုရင် FIFA အဖွဲ့ချုပ်ကအမှတ်ကထလို့ကူညီနေတဲ့အစီအစဉ်တွေကိုပြန်သုံးသပ်မယ်လို့လည်းကြေညာချက်မှာဖော်ပြခဲ့ပါတယ်။ Coca-Cola ကုမ္ပဏီကလည်းဆွဆွဲချက်တွေနဲ့ပတ်သက်လို့စိုးရိမ်နေဆိုတာကိုတတလဲလဲပြောဆိုထားတဲ့အကြောင်းနဲ့ FIFA အနေနဲ့ပြဿနာကိုချက်ချနာနာကန့်ကွက်ဖြေရှင်းဖို့မျှော်လင့်ကြောင်းပြောဆိုခဲ့တယ်လို့ Adidas ကုမ္ပဏီကလည်းပွင့်လင်းမြင်သာမှုတွေရှိဖို့တိုက်တွန်းခဲ့တာပါ။ဒီချိန်ထဲမှာပဲအာရှဘောလုံးအဖွဲ့ချုပ် AFC ကတော့မနေ့ကမှပြုလုပ်မဲ့ FIFA ဥက္ကဋ္ဌရွေးပွဲကိုအစီအစဉ်တိုင်းလုပ်ဖို့နဲ့လက်ရှိဥက္ကဋ္ဌဆက်ပတလာကိုလည်းဖောက်ခံကြောင်းပြောဆိုခဲ့ပါတယ်။ဥရောပဘောလုံးအဖွဲ့ချုပ် UEFA ကတော့ဥက္ကဋ္ဌတည်ယူမဲ့အစီအစဉ်ကို6လဆန်းကန်ထားဖို့နဲ့ FIFA ကောင်းဆောင်မှုမှာအပြောင်းအလဲလုပ်ဖို့လိုတဲ့အကြောင်းပြောဆိုခဲ့တာပါ။ရုရှားသမ္မတဗလာဒီမီယာပူတင်ကတော့ FIFA ရာရှိတွေပေါ်အမေရိကန်ကတရားစွဲဆိုလိုက်တဲ့လုပ်ရဟာကမ္ဘာပေါ်ကတခြားနိုင်ငံတွေပေါ်တရားရေးဩဇာအာဏာချက်ခံမှုကျိုးဝတ်မှုဖြစ်တယ်ဆိုပြီးဒီကနေ့ပဲဝေဖန်လိုက်ပါတယ်။